အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီတွေပေးအပ်ရေးဒုက္ခသည်တွေပြန်လည်နေရာချထားရေးနဲ့ဒေသဖွံ့ဖြိုးရေးရေရှည်ပြည်ပခကင်းဝေးရေးတွေကိုဒီနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ကော်မတီကအကောင့်တဲ့ဖို့ဆောင်ရွက်သွားမှာဖြစ်ပါတယ်ပြည်သူတွေနဲ့အဖွဲ့အစည်းတွေဘက်ကဝိုင်းဝန်းကူညီကြပါလို့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြအေးကပြောဆိုလိုက်တာပါအသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပါလိမ့်မယ်ရှင်
ဟုတ်ပါတယ်လူမျိုးရေးဘာသာရေးအတင်းဆောင်အကြမ်းဖက်ပြိပခါတွေနဲ့ဒေသတွင်းမတီးမငြိမ်ဖြစ်နေပြီးတော့တိုးတက်မှုအနောက်ကျဆုံးဖြစ်နေရတဲ့ပြည်내တစ်ခုဖြစ်တဲ့ရခိုင်ပြည်내အတွင်းဖွံ့ဖြိုးရေးကဏ္ဍဆောင်လုပ်ငန်းတွေအကောင့်ထဲပေါ်နိုင်မှုအတွက်ပြည်တော်စုအစိုးရပြည်내အစိုးရလူမှုရပ်ဖက်အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာ NGO ဖွဲ့တွေအားလုံးပူးပေါင်းပါဝင်ဆောင်ရွက်နိုင်မှုဆိုပြီးနိုင်ငံတော်သမ္မတဦးထင်ကျော်ကပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကကော်မတီတရဖွဲ့စည်းပေးလိုက်တာပါရခိုင်ပြည်내အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီမှာတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးဆောင်တာပါအခုဆိုရင်တော့ပထမဦးစားပေးအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ပျက်စီးဆုံးရှုံးရသူတွေနဲ့စားဝတ်နေရေးအခက်အခဲဖြစ်နေရတဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတန်းတူညီမျှပေးနိုင်မှုစတင်ဆောင်ရွက်နေပြီလို့ UEHRD ကော်မတီဒုဥက္ကဋ္ဌလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
် UEHRDဒီဆိုတဲ့ Union Enterprise or Wendy Assistant Research Development and Development ပတ်သက်တာကတော့အဓိကကျွန်တော်တို့ကဒီဥပဒေဒီရဲ့ assistant နဲ့ပတ်သက်ပြီးတော့တိကျလုပ်ဖို့ဆိုပြီးကျွန်တော်တို့လူငယ်လှူအပ်ပေးနေတယ်ပေါ့နော်လူငယ် volunteer တွေနဲ့အဲ့ဒါအခုဆောင်ရွက်နေပြီသူတို့လည်းဆွေးနွေးပြီးကျွန်တော်တို့အစီအစဉ်တွေရေးဆွဲချမှတ်နေတယ်အဲ့ဒါတစ်ခုနောက်တစ်ခုက Research Development အပိုင်းမှာတော့ကျွန်တော်တို့ကပထမဆုံးကြာအလုံးပြီးအောင်သွားတယ်လူတွေကလည်းကြီးစရာမရှိလို့အခြားနေရာမှာပူးပေါင်းနေရတယ်အဲ့ဒီလူတွေအတွက်ကိုကျွန်တော်တို့စပြီးတော့ဆောက်လုပ်တဲ့ဟာတွေစနေပြီဒါကြောင့်မလို့အမှန်တိုင်းတိုင်းရင်းသားအတွက်လည်းပါတယ်လူငယ်စုတိုင်းရင်းသားတွေအတွက်လည်းပါတယ်နောက်ကမွတ်စလင်တွေအတွက်လည်းပါတယ်အဲ့တော့ဒါရဲဆောက်နေပြီကျွန်တော်တို့ဆောက်ဖို့ပနစ်ချတာတွေပဲလုပ်ပြီးသွားပြီဒါရီလုပ်နေတယ်ပေါ့နော
်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးလွယာကိုဥယျာဉ်ဆုံးခွာထွက်ပြေးသူတွေနဲ့တစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်သွားသူတွေကိုပြန်လည်လက်ခံနေရာချထားရေးကိုလည်းနှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီစစ်စစ်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေကြတယ်လို့လည်းကော်မတီဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောပါတယ
်ပြန်လည်နေရာချထားရေးနဲ့ပတ်သက်တာကျွန်တော်တို့အကောင့်တွေပေါ်ရေးကော်မရှင်အနေနဲ့လည်းလုပ်နေတာရှိတယ်လို့ Union Enterprise UEHRD ရဲ့အကောင့်တွေဖော်မှုနဲ့လည်းလုပ်နေတာရှိရဲ့အဲဒီနှစ်ခုလုံးကတွားနေတာပေါ့နော်ဒီပြန်နေဆဲတွားနေတာပေါ့ပြန်လည်အစီအစဉ်ပြန်လည်နေရာချထားရေးအပိုင်းနဲ့ပတ်သက်လို့ကတော့ဒါပြန်လည်လက်ခံမှုဘယ်ဆက်ရမှာလဲဆိုတော့နိုင်ငံမှာရှိရဲ့သဘောတူညီချက်ဆိုတော့လောက်အောင်မယ်92နဲ့92နဲ့83ကိုတုံးတယ်ဆိုပြီးမှဒါကိုအခြေခံပြီးတော့တစ်ဖက်ဘင်္ဂလားဒေ့ရှ်ကနေပြီးတော့ propose လုပ်ထားတာရှိရဲ့ဒါကိုပြန်လည်ဆွေးနွေးမှာဒီဒီကကုန်ပါလေဒီကကုန်ပိုင်းမှာခုဘက်ကနေပြီးတော့ဝင်ကြီးလာမယ်ပြည်ထောင်ဝင်ကြီးလာမယ်ဒီဘက်ကပြည်ထောင်ဝင်ကြီးရတယ်အကျိုးဆုံးမယ်ဖိတ်ထားတာရှိတယ်ဒါကြီးကျွေး23ရက်နေ့မှာသူရောက်လာမယ်ရပြီးလို့ရှိရင်ဆက်လက်ပြီးတော့ဆွေးနွေးရတယ်လုပ်မယ်နှစ်နိုင်ငံသဘောတူညီချက်တွေယူမယ်အဲဒီပြီးတော့မှနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့အဖွဲ့ဖွဲ့မယ်ဖွဲ့ပြီးမှပြန်လည်လက်ခံရေးမှာငူတွေအကုန်လုံးထွက်လာမှာပေါ့အဲ့ကြတော့မှအဲ့ဒီပုံမှာဟိုတည်ပြီးတော့ကျွန်တော်ကဆက်လက်ဆောင်ရွက်မှာပေါ့အဲ့ဒီဆောင်ရွက်တဲ့ပိုင်းကြတော့ကျွန်တော်ကလည်းဒီပြန်လည်နေရာချထားရေးအပိုင်းပါနေတဲ့အတွက်ကြောင့်မလို့ပြန်လည်လက်ခံရေးပိုင်းမှာလည်းကျွန်တော်ဝင်ထားတဲ့ဝါဝင်မှုလည်းပါတာပေါ့နော်
တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားသူတွေကိုနှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီပြန်လည်လက်ခံနေရာချထားရေးကိုလည်းမြန်မာဘင်္ဂလားနှစ်နိုင်ငံပြည်ထောင်စုတာဝန်ရှိသူတွေလာမယ့်အောက်တိုဘာလကုန်မှာတွေ့ဆုံဆွေးနွေးဖို့ရှိကြတယ်လို့လည်းဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီဒုဥက္ကဋ္ဌကပြောပါတယ်ဒေတာရင်းရေရှည်ပြည်ပခါတွေကင်းဝေးပြီးဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲပေါ်ဆောင်ရွက်နိုင်မှုအတွက်အရေးကြီးဆုံးကတော့မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းနေကြယုံကြည်မှုတည်ဆောက်နိုင်မှုဖြစ်တဲ့အတွက်ဒေသခံတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကဝိုင်းဝန်းကူညီပေးကြဖို့ကိုလည်းကော်မတီအနေနဲ့မြစ်တာရက်ခံပါတယ်လို့ဆိုပါတယ်
ဒီပြည်ပခါတွေကျန်းဖက်မှုတွေဒါတွေကိုပေါက်ပွားစီတဲ့အခြေခံအရင်းမြစ်ကတစ်ဖက်နဲ့တစ်ဖက်နဲ့မုန်းလို့မှုလို့ကြောက်ရွံ့မှုလို့ဒါတွေကိုအခြေခံခဲ့တာလေဆိုတော့ကျွန်တော်ကဒါတွေကိုပြပြဖို့ဆိုရင်နားလည်မှုနဲ့တာဟာတာဖြစ်မှုဆိုတာကိုကျွန်တော်ကအဲ့ဒီဘက်ကိုမြင့်တင်ရမှာပေါ့နော်နားလည်မှုနဲ့တာဟာတာဖြစ်မှုမြင့်တင်မှုဆိုတာလွယ်လားဆိုတော့လွယ်တော့မလွယ်ရင်လည်းကျွန်တော်ကြိုးစားရမယ်မလွယ်တဲ့ခါကလည်းကျွန်တော်ကြိုးစားမယ်အတက်နိုင်ရည်နဲ့ကျွန်တော်ကြိုးစားမယ်ဒါကြောင့်မလို့လေကျွန်တော်ကနေပြီးတော့ လက်ငင်းရတော့ဟိုမင်းကြီးတဲ့စစ်စဲနဲ့ပြန်လေလက်ခံရင်းနဲ့ပြန်လေနေရာချတာကြီးဒါကြီးရောကျွန်တော်အာရုံစိုက်နေတာပေါ့ဒီလိုစိုက်တယ်လို့တစ်ဖက်ကလည်းအဲ့လိုဖွံ့ဖြိုးတိုးတက်ရေးနဲ့ဒီလူမှုသဟဇာတာဖြစ်ရေးပေါ့နော်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီတည်ငြိမ်အင်ဂျန်ရေးပေါ့နော်ဒီခုနကလူမှုသဟဇာတာဖြစ်မှလုံခြုံမယ်တည်ငြိမ်အင်ဂျန်မယ်ဆိုတာဖြစ်လာပါလေဆိုတော့မတည်ငြိမ်လည်းမဖွံ့ဖြိုးဘူးပေါ့ဖွံ့ဖြိုးတိုးတက်မှုကိုလုပ်ပေးနေတော့မှသာတည်ငြိမ်အင်ဂျန်ရေးလည်းပိုကောင်းလာမယ်အဲ့ဒီအကုန်လုံးကိုကျွန်တော်ကတပြေးနေစေသွားနေရပါပဲခင်ဗျာ
အခုလိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးကော်မတီဖွဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့နဲ့ပြန်လည်လက်ခံနေရာချထားရေးဆောင်ရွက်နေချိန်မှာပဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်လာသူမွတ်စလင်ရိုဟင်ဂျာ2000ကျော်ကိုဘိုင်ယိုမက်ထရစ်မှတ်ပုံတင်ပေးနေပြီဖြစ်ပါတယ်။နေဆက်နေမှာရှိတဲ့မှတ်ပုံတင်ဌာန6ခုမှာလက်ခံတဲ့နေရာပေါင်း100ဖွင့်ထားပြီးတော့နေစဉ်မြန်မာပြည်ကထွက်ပြေးလာသူလူပေါင်း 12,000 ကနေ 13,000 လောက်အထိမှတ်ပုံတင်ပေးနိုင်ခဲ့တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပတ်စပို့ဌာနညွှန်ကြားရေးမှူးချုပ်ရဲ့ပြောကြားချက်ကိုဒါကာထရီဘျူးသတင်းမှာဖော်ပြထားပါတယ်။